ကိုကန့် MNDAA တန်အန်း TNN လေးနဲ့ရခိုင် AA ပါဝင်တဲ့ညီနောင်မာမိတ်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စီရင်ဟာ၁၇ရက်ကြာမြင့်လာတဲ့အချိန်ထိစစ်ပွဲအချိန်ချော့ကြမသွားပဲရှမ်းမြောက်ဒေသမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတာပါ။ဒီနေ့ကိုကန့်ဒေသဘက်ကတိုက်ပွဲအခြေအနေကို MNDAA ရဲ့ပြောရေးဆိုခွင့်ရှိသူလီကျာဝင်းက VOA ကိုအခုလိုပြောပါတယ်။
ဒီနေ့စစ်ရေးအခြေအနေတော့ဒီကိုကန့်နယ်ထဲမှာပဲတိုက်ပွဲဖြစ်တာများပါတယ်ဗျ။ကိုကန့်ခရိုင်ထဲမှာရှိတဲ့တပ်စခန်း၃ခုကိုထပ်မံသိမ်းပိုက်ရရှိတယ်။သုံးဆန်းကတစ်ခုပြီးရှင်းဝံဒေသက၂ခုဗျ။ကွန်လုံဖက်မှာလည်းမနေ့ကအချိန်အထိတော့ဒီတန်တွင်နဲ့အရှိဖက်ချမ်းကိုတော့ထိန်းချုပ်ထားနိုင်ပြီ။ဒီနေ့အနောက်ဖက်ချမ်းကိုဆက်လက်ပြီး operation နဲ့ပေါ်ဆောင်နေတယ်။တိုက်ပွဲတွေပြင်းထန်နေတယ်ဗျ။
မဟာမိတ်တုံးခွဲကတက်စကန်ပေါင်း120ကျော်ကိုတင်ဥထားပြီးဖြစ်ကြောင်းလဲ MMDAA ပြောခွင့်ရကဆက်ပြောပါတယ
်။တုံးဖွဲ့ပေါင်းတော့တက်စကန်120ကျော်ပါပြီဗျ
။ဒီနေ့မနေ့ခင်မှာတော့နောင်ချုံမြို့နယ်ဂုတ်တွင်းနဲ့ရှေးညောင်မင်းမှာရှိတဲ့စစ်ကောင်စီတက်စကန်တွေကို TNL နဲ့မန္တလေး PDF အဖွဲ့တွေပူးပေါင်းတိုက်ခိုက်ခဲ့ပြီးတနင်္ဂနွေနေ့ကတော့နန်းခမ်းမြို့ရဲစခန်းကိုတင်ဥခဲ့ကြောင်း TNL ကသတင်းထုတ်ပြန်ပါတယ်။ဂုတ်တွင်းအနီးကဒေသခံတွေကိုမေးမြန်းရမှာတော့မနေ့9နိုင်ကနေနေကင်း1နိုင်အထိတိုက်ပွဲဖြစ်ခဲ့ကြောင်းနဲ့စစ်ကောင်စီကလေကြောင်းကတကြိမ်တိုက်ခိုက်ခဲ့ကြောင်းပြောပါတယ်။ညီနောင်မာမိတ်အဖွဲ့ကရှမ်းမြောက်ဒေသမှာတက်စကန်100ကျော်နဲ့မြို့လေးမြို့ကိုတင်းဥကြောင်ထုတ်ပြန်တဲ့အပေါ်မှာတော့ဒါဟာဝါဒဖြန့်ပြောဆိုတာသာဖြစ်ကြောင်းစစ်ကောင်စီဘက်ကတုံ့ပြန်ထားပါတယ်။ဒီလား2ရက်နေ့မှာကျင်းပတဲ့စစ်ကောင်စီအဖွဲ့အစည်းအဝေးမှာတော့ MMDAA နဲ့ TNL ပူးပေါင်းတက်တွေကရှမ်းမြောက်ဒေသရှိလုံခြုံရေးရဲစခန်းနဲ့ဌာနဆိုင်ရာရုံးတွေကိုတိုက်ခိုက်လာတာနဲ့KIA ကကချင်ပြည်နယ်ရှိလုံခြုံရေးရဲစခန်းတွေကိုတိုက်ခိုက်တာရှိနေကြောင်းဒီတိုက်ခိုက်မှုတွေကိုတံပြန်ချိန်မုံဆောင်ရွက်သွားမှာဖြစ်ကြောင်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောဆိုထားပါတယ်။နောင်ကြိုမြို့နယ်အတွင်းတိုက်ပွဲတွေကြောင်းဂုတ်ထိပ်အနီးနားကကျေးရွာကဒေသခံပြည်သူ400ကျော်ဟာနောင်ပိန်ကျေးရွာကိုတင်းရှောင်နေရပါတယ်။လောလောဆယ်ညီနောင်မဟာမိတ်တပ်တွေထိန်းချုပ်ထားတဲ့တိန်နီမြို့မှာလည်းမြို့ပေါ်နေပြည်သူတွေဟာဖုံကြီးကျောင်းတွေမှာခိုလုံနေရကြောင်းတိန်နီဒေသခံတူကပြောပါတယ်
။ဒီလျှောက်ကအုံမြို့ဝင်ပေါ့နော်။ကျောင်းဆန်းမှာတော့ဟုတ်ပြီကျေတော့ကမထောင်ဘူးအဲဖဲရလူတွေကိုထော်လာကြည့်အစီ30လောက်တော့ထုတ်လာပြီတဲ့မိုင်းပါဖုံးကြောင်ဟဲ့ကိုပို့လိုက်ပြီလို့ပြောတဲ့နည်းနည်းတော့ကြံသေးတယ်အဲမြို့ထဲမှာတော့တမြို့လုံးကတော့အဲဖုံးကြောင်ဒီမှာအပြည့်ရှိတယ်အဲအားဘလောက်ဆိုတော့တမြို့လုံးရဲ့အတိုင်းတာပဲ
တိန်နီမြို့ဟာဖုံးလိုင်းတွေပြတ်တောက်နေတာပါဒေတာတွင်အခြေဆိုင်ရွှေဖီမြေတည်င်းဌာနကတော့တိန်နီမြို့စစ်တပ်အခြေဆိုင်ရာနေရာကကြောင်ခန်းဖုံးကြီးကျောင်းမှာစစ်ရှောင်း3000လောက်ရှိတယ်လို့တည်င်းထုတ်ပြန်ထားပါတယ်မြို့တွင်နဲ့မြို့အနီးအနားကျေးရွာတွေကပြည်သူတွေဟာနှီးဆက်ရဖုံးတော့ကြီးကျောင်းတွေမှာခိုလုံနေရတာဖြစ်ပြီးစစ်ဘေးဒုက္ခသည်ကခမန်းကြီးစုစုပေါင်း9000နီးပါးရှိကြောင်းနဲ့ဈေးဝါးနဲ့ရိတ်ခအခက်ခဲတွေရှိနေတယ်လို့လည်းဖော်ပြထားပါတယ်တစ်တုံညာနှစ်ခုစစ်စီရေးစက်တရက်တာကာလအတွင်းရှမ်းမြောက်ဒေသမှာစစ်ဆောင်စုစုပေါင်း2000ကျော်လာတယ်လို့အရက်သားသေဆုံးမှုဟာကလေး3ဦးအပါအဝင်18ဦးရှိပြီးထိခိုက်ဒဏ်ရာရသူ42ဦးရှိကြောင်းရွှေဖီမီသတင်းမှာဖော်ပြပါတယ်လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးယုံ UNOCHA ကတော့ရက်သက်တပဲ့ကြတိုက်ပွဲတွေအတွင်းအိုးအိမ်စွန့်ခွာထွက်ပြေးရသူ23000ကျော်ရှိပြီးအရင်ကရှိနေပြီးစစ်ဆောင်တွေနဲ့ပါဆိုရင်အခုအခါဒုက္ခသည်စုစုပေါင်း38400ရှိကြောင်းကြာတာပတိနေ့ကသတင်းထုတ်ပြန်ထားပါတယ်တိုက်ပွဲကြောင့်စီးပွားရေးလုပ်ငန်းတွေရပ်ဆိုင်းသွားတဲ့လောက်ကင်မြို့မှာတော့အခြားဒေသကလာရောက်အလုပ်လုပ်ကင်သူတွေထောင်ထဲချီပိတ်မိနေပါတယ်အလုပ်လက်မဖြစ်ရတာနဲ့လမ်းတွေပိတ်ပြီးကုန်စည်နှုန်းတွေအဆမတန်မြင့်တက်လာတာကြောင့်လောက်ကင်ရောက်နေသူအများစုဟာအခက်အခဲကြောင့်မိမိတို့နေရာကိုပြန်လာနေကြပါတယ်ဒါပေမဲ့ချင်းရွှေဟော်နဲ့လောက်ကင်အကြားမှာဖြတ်တန်းခွင့်မပြုလာကြောင့်ကားတွေရာနဲ့ချီပိတ်မိနေကြောင်းမော်တော်ယာဉ်အသင်းတာဝန်ရှိသူတူဦးကပြောပါတယ်
မနက်ကကကျွန်တော်တို့ကားတွေပြန်ဆင်းလာတာအေးမဖြစ်ဘူးလို့ပြောနေကျွန်တော်ကရောပါတော့နာမှာကျွန်တော်လောက်ကရိုက်တဲ့ချွညော်ကြပါဆိုရင်အရှိပြလာတော့ရှိတယ်
အချို့တွေကတော့ငှားဆိုင်ကနေပြန်သူတွေလမ်းလျှောက်ပြန်သူတွေလည်းရှိကြောင်းသတင်းတွေထွက်ပေါ်နေပေမဲ့ဖုန်းလိုင်းအဆက်အသွယ်ပြတ်တောက်နေတာကြောင့်တိကျအတည်ပြုချက်တော့မရပါဘူးခင်ဗျာ